အများပြည်သူနဲ့ထိတွေ့ဆက်ဆံမှုများတဲ့အစိုးရဌာနနှစ်ဆက်ကူကြောင့်မှာအဂတိလိုက်ဆောင်မှုတားဆီးကာကွယ်ရေးအဖွဲ့တွေဖွဲ့ပြီးတော့လှုပ်ဆောင်နေပြီမလဲထိထိရောက်ရောက်ရေးယူမှုတွေလိုအပ်နေရဖြစ်တယ်လို့လေ့လာသူတွေကပြောပါတယ် ဒါကြောင့်မလို့လေအဂတိလိုက်ဆောင်မှုတိုက်ဖျက်ရေးကိုဦးစားပေးပြီးတော့လုပ်မယ်ဆိုရဲအန်အယ်ဒီအစိုးရလက်ထက်မှာအဂတိလိုက်ဆောင်မှုတွေဟာအရင်တိုင်းဆိုးရွားနေစေဖြစ်တယ်လို့လဲဆိုပါတယ်ဗီဒီယိုမြန်မာပိုင်းသတင်းတောက်ကိုဇော်ထက်မင်းမြန်းထားတာကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်
မြန်မာနိုင်ငံရဲ့အဂတိလိုက်ဆောင်မှုအခြေအနေဟာနိုင်ငံပေါင်း132ရှိနေပြီးဒါဟာရင်းကားစစ်တမ်းထက်နှစ်ဆင့်နှိမ့်ကျသွားတာဖြစ်ကြောင်းတကမ္ဘာလုံးကအဂတိလိုက်ဆောင်မှုတိုက်ဖျက်ရေးအခြေအနေတွေကိုစောင့်ကြည့်လေ့လာနေတဲ့ Transparency International အဖွဲ့ကဒီနှစ်စာထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တကယ်တော့မြန်မာနိုင်ငံအတွင်းတရားဥပဒေစိုးမိုးရေးနဲ့အဂတိလိုက်ဆောင်မှုတိုက်ဖျက်ရေးကိုဦးစားပေးဆောင်ရွက်မယ်လို့သမ္မတဦးဝင်းမြင့်ကသူနိုင်ငံတော်တာဝန်ဆယူကတဲ့ကပြောခဲ့ရပါ။ပြောခဲ့တဲ့အတိုင်းလဲအဂတိလိုက်ဆောင်မှုတွေကိုဖော်ထုတ်ရေးယူတာတွေရှိခဲ့ပေမဲ့အဂတိလိုက်ဆောင်မှုတွေကတော့တိတိတသားကြမသွားဘူးလို့လေ့လာသူတွေကသုံးသ ာမှုတိုက်ဖျက်ရေးကိုပိုပြီးလှုပ်ဆောင်လာပေမဲ့လို့ပြဿနာရဲ့အရင်းခံအကြောင်းရင်းတွေကိုပါရှာဖွေဖြေရှင်းသွားဖို့လိုတယ်လို့တနင်္သာရီတိုင်းတရားမျှတမှုပေါင်းစပ်ညှိနှိုင်းရေးအဖွဲ့ဥက္ကဋ္ဌဦးအောင်နိုင်ဦးက VOA ကိုပြောပါတယ်
အခုနေရကမ္ဘာလက်တက်ကြရှိတော့ကျိုးနေတဲ့ကရှိတော့ဆိုတော့ဥမာဒီဌာနတွင်နေသွားလဲလာတဲ့ခါကျရင်ပပိရင်လည်းဘာမှမလုပ်ဘူးဆိုတဲ့တချို့သောပုဂ္ဂိုလ်ရရှိနေတယ်ဗျာအဲ့တော့ပထမဦးဆုံးကဒီအာရုံလိုက်စမှုတိုက်တဲ့ဥပဒေမှာပေးတဲ့လူကဖမ်းမယ်ဆိုတဲ့ဟာကိုပြင်မဟုတ်ဘူးဆိုရင်မပေးလို့မလုပ်ဘူးဆိုတဲ့ပုဂ္ဂိုလ်တွေကိုကျွန်တော်တို့တိတိကျကျအရေးယူဖို့ဆိုတယ်တနည်းအောင်ပါပဲဒီကျွန်တော်ပြောတာကအထူးဖြစ်ပြည်သူတွေနဲ့ဆက်ဆံရတဲ့အများဆုံးသောဌာနတွေမှာပြည်ပြည့်တဲမှာအပြည့်လုပ်ရမယ်လို့အင်္ဂလန်ဒေသောင်ဆက်လာမှုရှင်တနည်းနဲ့ပြည်သူမှာပြည်သူအပြည့်လုပ်ရမယ်အပြည့်လုပ်မှုဆိုရင်အရေးယူမဲ့စိတ်ကြလေးတွေကိုကျွန်တော်တို့ကလုပ်ပြနိုင်မလားပေါ့တစ်ဖက်ကဝန်ထမ်းတွေရဲ့ဘလောက်မကောက်ဘူးလို့အော်နေတဲ့ဒီလောက်ကြတုံးနေရတဲ့ကျွန်တော်တို့တခြားသောဘအစီအစဉ်တွေလုပ်နိုင်မလဲစဉ်းစားဖို့လည်းလိုတယ်လုပ်ပြဖို့လည်းလိုတယ်လို့ကျွန်တော်တို့အနေနဲ့ပြောနေတယ်
အာဂဒီလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ဟာဝန်ကြီးဌာနတွေအတွင်းကအကျင့်ပြတ်ချစားတာတွေကိုစုံစမ်းဖော်ထုတ်နိုင်ခဲ့ပေမဲ့ကော်မရှင်ရဲ့2018နှစ်ကုန်ပိုင်းကမြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ကောက်ယူခဲ့တဲ့လူထုစစ်တမ်းအရဆိုရင်အာဂဒီလိုက်စားမှုအခြေအနေတွေဟာတရားဥပဒေစိုးမိုးရေးနဲ့အရေးယူရာအားနည်းရာကြောင့်အရင်အတိုင်းပဲဆိုးရွားနေစေဖြစ်တယ်လို့ကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်က2019ဧပြီလ29ရက်ပြည်အောင်စုလွှတ်တော်မှာပြောခဲ့ပါတယ်Transparency International အဖွဲ့ရဲ့အကြံပြုချက်ထုတ်ပြန်ချက်တွေဟာပြန်များတွက်ချက်မှုသာဖြစ်ပြီးအာဂတိလိုက်စားမှုနဲ့ပတ်သက်လို့စ조사ဆောင်ရွက်နေကြောင်းအာဂတိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ပြောရေးဆိုခွင့်ရှိသူဦးကျော်စိုးကပြောပါတယ
်TI ကနေမှာထုတ်ပြန်လာတဲ့ CPI index ကဘယ်လိုပြီးစားရည်ပါလဲဆိုတဲ့အခါကျသူတို့ကတော့ဒီနိုင်ငံတကာနိုင်ငံတွေမှာပေါ့နော်ဒီ AI လက်စားမှုတစ်ခုတည်းတိုင်းတာတော့မဟုတ်ပါဘူးဆိုတော့သူကကန်သားတွေအများကြီးကွဲပါလေတဲ့ကျွန်တော်တို့ဒီအစိုးရရဲ့ဒါကိုအုပ်ချုပ်မှုကိစ္စရဲ့ခန္ဓာပုံလင်းမြင်တာမှုကိစ္စအဲ့လိုမျိုးခန္ဓာတဲ့ခုအစိုးရဆိုလို့ရှိရင်တချို့နိုင်ငံကျတော့ခုနှစ်ခုကိုကျွန်တော်တို့ကောက်ပြီးတော့မှဒါတွေကို average ပြန်လုပ်ပြီးတော့မှအမှတ်ပေးတာပါနော် correction တခုတည်းအတွက်တော့မဟုတ်ပါဘူးတဲ့
အာဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေကို2013စက်တင်ဘာ18ရက်မှာအတည်ပြုခဲ့ပြီးယာရူတာဝန်အလွဲသုံးစားပြုပြီးလက်ပေးလက်ယူရာတွေကိုအရေးယူနိုင်ဖို့ပြဋ္ဌာန်းခဲ့ရပါအဲ့ဒီနောက်2019နိုဝင်ဘာ23မှာအာဂတိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကိုဖွဲ့စည်းခဲ့ပြီး2018အတွင်းမှာပြည်သူလူထုကနေကော်မရှင်ကိုတိုင်ကြားလာရေးတိုင်ကြားစာပေါင်း1000ကျော်ရရှိခဲ့တယ်လို့ဆိုပါတယ်။ဒါအပြင်အစိုးရအဖွဲ့ဝန်ကြီးချုပ်တဦးအပါအဝင်ပြည်အောင်စုဝန်ကြီးအဆင့်ထိအာဂတိလိုက်စားမှုစွဲချက်တွေနဲ့စုံစမ်းစစ်ဆေးရာတွေလုပ်ခဲ့နိုင်ပါတယ်။ဒါပေမဲ့လည်းနှစ်ပေါင်းများစွာအောက်ခြေအစဉ်စဉ်အမြင့်တွေနေရဲ့အာဂတိလိုက်စားမှုတွေကိုတိုက်ဖြတ်ရေးမှာဒီထပ်ပို့ပြီးဥပဒေစိုးမိုးရေးအရေးယူဆောင်ရွက်မှုတွေလိုအောင်မယ်လို့လေးလာသူတွေကပြောပါတယ်